မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာရန်ကုန်တိုင်းကိုကိုကျွန်းကမဲဆန္ဒရှင်ပြည်သူတွေကိုဗီဒီယိုကနေတဆင့်မိန့်ခွန်းပြောကြားပါတယ်။ဒေါအောင်ဆန်းစုကြည်ကကိုကိုကျွန်းကိုသူ့အနေနဲ့ကိုယ်တိုင်မလာရောက်နိုင်တဲ့အတွက်ဝန်ထဲကြောင်းအရင်ဦးဆုံးပြောကြားပါတယ်
။ကိုကိုကျွန်းကကျွန်မကိုယ်တိုင်မလာနိုင်တဲ့အတွက်ဝန်ထဲပါ။ဒါပေမဲ့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကိုကိုကျွန်းမှာလူ့ကောက်ပေါ်ဝင်ပြီးတော့ရှင်းနိုင်မှာလို့ကျွန်မအင်တာမတ်ကျင်းနပ်ပါတယ်။ဒီလိုကိုကျွန်းတို့တွားပြီးတော့ရှင်းနိုင်လို့ဆိုတော့ကျွန်တော်တို့အဖွဲ့ချုပ်ကမလွယ်ပါဘူး။ဘာလို့လဲတိပန်းကိုကိုကျွန်းမှာဆိုလို့ရှိရင်ပြည်သူအများစုကဝန်ထမ်းတွေဖြစ်တယ်ဆိုလား။အဲ့တော့ဝန်ထမ်းဖြစ်လို့ရှိလို့ရှိရင်လည်းဘာဖြစ်လဲလို့ကျမတို့ကဝန်ထမ်းတွေလည်းပြည်သူတွေပဲကျမတို့ပြိုင်နေဆိုတော့ဆုံးဖြတ်ပါထို့ကပြောရတယ်ဝန်ထမ်းတွေဆိုလို့ရှိရင်ဌာနအကြီးအကဲတွေဖြစ်အားမှုတွေအများကြီးပေးတာကိုခံရတယ်ဒါကြောင့်မလို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးရမှာမဟုတ်ဘူးလို့ဆိုပါတယ်ဒါနဲ့ကျမကတော့ကျမတို့ရဲ့ပြည်သူတွေရဲ့တတ်တည်ကိုယုံကြည်ပါတယ်ကျမတို့ပြည်သူတွေဟာတတ်တည်ရှိရှိနဲ့ကိုယ့်ရဲ့အနာဂတ်ကိုဖန်တီးဖို့အတွက်ကိုမဲပေးမယ်ဆိုတာကျမတို့ယုံကြည်ပါတယ်
နိုမရှိနဲ့ကျင်းပမဲ့ရွေးကောက်ပွဲဟာအလွန်အရေးကြီးသလိုနိုင်ငံရဲ့အပြောင်းအလဲအတွက်အလွန်ပဲအရေးကြီးတာကြောင့်ပြည်သူတွေအားလုံးအနေနဲ့ရွေးကောက်ပွဲမှာပါဝင်မဲပေးကြဖို့လဲဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပါတယ်
အခုရွေးကောက်ပွဲဟာမြန်မာနိုင်ငံတမိုင်းမှာဆိုလို့ရှိရင်အရေးကြီးဆုံးရွေးကောက်ပွဲဖြစ်ပါတယ်ဒီရွေးကောက်ပွဲရဲ့ရလဟာငါးနှစ်အတွက်မဟုတ်ပါဘူးတနိုင်ငံလုံးရဲ့အနာဂတ်အတွက်ဖြစ်ပါတယ်ကိုယ့်ရဲ့အတွက်တည်းမဟုတ်ဘူးကိုသားသမီးတွေအတွက်တည်းမဟုတ်ဘူးကိုမိတွေမြစ်တွေအထူးပါတယောက်နိုင်ရဲ့ရွေးကောက်ပွဲမျိုးဖြစ်ပါတယ်ဒါကြောင့်ကျမတို့ပြည်သူတွေဟာဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်လိုနေရာမှာပဲရှိရှိရွေးကောက်ပွဲနဲ့ပတ်သက်လို့တတ်နိုင်ခြင်းဖြင့်ဝင်ပြီးတော့ပါစေကျွန်မအဦးဆုံးအနေနဲ့ရွေးကောက်ပွဲမှာမဲဆန္ဒဆင်းမှာပါဖို့လိုတယ်နောက်ပြီးတော့လည်းဒီမဲဆန္ဒဆင်းင်းထဲမှာပါပြီးတဲ့အခါကျမဲဖမကံကပေးပိုင်ခွင့်ရှိဖို့လိုပါတယ်အဲ့ဒီဟာအတွက်ကိုကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်များနဲ့အောင်နိုင်ရေးအဖွဲ့အစည်းတွေတတ်မှတ်သမျှပြည်သူတွေကြားမှာရွေးကောက်ပွဲဆိုင်ရာပညာရေးအစီအစဉ်တွေကိုပေါ်အကောင့်ထဲပေါ်သွားမှာပါပြည်သူများအနေနဲ့စိတ်ပါလက်ပါနဲ့ဒါကိုယ့်ရဲ့အနာဂတ်အတွက်ကိုလုပ်နေတယ်ဆိုစိတ်ကြံနဲ့ပါဝင်ကြပါ
ဒါအပြင်ဒေါအောင်ဆန်းစုကြည်က NLD ပါတီအနေနဲ့နိုင်ငံပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နိုင်ဖို့အတွက်ရွေးကောက်ပွဲမှာအနိုင်ရဖို့အရေးကြီးတဲ့အကြောင်းကိုလည်းကိုကိုကျွန်းပြည်သူတွေကိုအခုလိုပြောကြားပါဗျာ။
ကျမတို့အဖွဲ့ချုပ်ဟာဒီနိုင်ငံဟာပြောင်းလဲချိန်တန်လို့ပြောင်းလဲတဲ့ကိစ္စတွေပြောင်းလဲရမယ်ဆိုပြီးယုံကြည်ပါတယ်။ဒါပေမဲ့လည်းကောင်းတဲ့ကိစ္စတွေကိုကျမတို့ကပြောင်းဖို့မဟုတ်ပါဘူး။ကောင်းတဲ့ကိစ္စတွေပို့ပြီးတော့ကောင်းအောင်လုပ်ဖို့မကောင်းတဲ့ကိစ္စတွေတော့ကောင်းအောင်ပြုဖြစ်မှာ။ဒီလိုပုံစံနဲ့ကျမတို့ပြောင်းချင်တာဘယ်သူ့ဘုံမှလည်းကျမတို့ကအာဃာတထားပြီးတော့ပြောင်းဖို့စဉ်းစားတာမဟုတ်ပါဘူး။ကျမတို့ရဲ့နိုင်ငံရဲ့အနာဂတ်ကိုတူလက်တွဲပြီးတော့ညီညွတ်ညွတ်သွားကြတာဖြစ်ပါတယ
်။ကိုကိုကျွန်းဟာမြန်မာနိုင်ငံရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့ကိုကိုကျွန်းပြည်သူတွေကလည်းရွေးကောက်ပွဲမှာပါဝင်ကြဖို့လိုအပ်ကြောင်းပြည်သူတဦးချင်းစီတိုင်းရဲ့မဲတမဲဟာတန်ဖိုးအလွန်ကြီးပြီးအလွန်လဲအရေးကြီးတာကြောင့်မဲပေးကြဖို့နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အလံကိုမဲပေးကြဖို့ဒေါအောင်ဆန်းစုကြည်ကအခုလိုပန်ကြားပါတယ်
။ဝေးလံခေါင်းတီးတဲ့ကိုကိုချင်းတွေလည်းကျမတို့နိုင်ငံရဲ့တစိမ့်တစ်ပိုင်းဖြစ်လို့လုံးဝလုံးဝတက်တက်ကြွကြွနဲ့ပါဝင်ကြပါလို့ကျမအနေနဲ့ဆော်ဩကြမြန်မာဒီမိုကရေစီအဖွဲ့ချုပ်ကပြည်သူကိုပေးခဲ့တဲ့ကတိတွေဘယ်တော့မှမဖြတ်ခဲ့ပါဘူး။ကျမတို့တတ်နိုင်ဒီမှာစူးစမ်းပါ။စူးစမ်းနိုင်ဖို့အခွင့်အရေးရတော့ပြည်သူတွေပေးမှကျမတို့ရ။ဒီရွေးကောက်ပွဲမှာဆိုရင်ကျမတို့ခဏခဏပြောရတော့တရားရရင်ဟုတ်နိုင်လို့ရှိလို့ရှိရင်တော့ပြည်ထောင်စုဖြစ်တော်ရဲ့မှာ85ရာခိုင်နှုန်းနဲ့ကျမတို့ရနိုင်ပါတယ်။ကျမတို့အပြောင်းလဲတွေလုပ်ဖို့ဆိုလို့ရှိရင်ပြတ်ပြတ်သားသားနိုင်ဖို့လို့ဒါကြောင့်မဲဆန္ဒရှင်တဦးချင်းတဦးချင်းရဲ့မဲဟာကျမတို့အတွက်အင်တာမတန်ဖိုးရှိပါတယ်။ကိုတယောက်မဲပေးလို့ထူးမှမဟုတ်ဘူးဆိုတဲ့စိတ်ကလုံးဝမထားပါဘူး။ထူးပါတယ်။မဲတမဲဟာအထူးဖြင့်ကိုကိုကျွန်းလိုမဲဆန္ဒရှင်နဲတဲ့မျိုးနယ်မှာဆိုလို့ရှိရင်မဲတမဲရဲ့တန်ဖိုးဟာအင်တာမကြီးပါတယ်။ဒါကြောင့်ကျမတို့ကိုကိုကျွန်းကပြည်သူလူထုများဟာတက်တက်ကြွကြွနဲ့ရွေးကောက်ပွဲမဲဆင်းမှာပါအောင်လို့ကြိုးစားကြပါ
မဲပေးတဲ့အခါမှာလည်းတိတိချာချာစီစစ်ပြီးပယ်မဲတွေမဖြစ်အောင်အတွက်အထူးကယူဆိုင်ကြဖို့ကြိုတင်မဲတွေပေးရတယ်ဆိုလို့ရှိရင်လည်းတိတိချာချာစီစစ်လေးလာပြီးမှပေးဖို့ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းပါတယ
်မဲကိုဘယ်လိုပေးရမလဲပယ်မဲမဖြစ်အောင်ဘယ်လိုပေးရမလဲဆိုတာကိုလည်းတိတိချာချာလေးလာကြပါနောက်ပြီးတော့မဲပေးတာဟာလည်းကိုပေးတဲ့ပုံစံနဲ့ပေးပါကြိုတင်မဲဆိုတာဟာလူတိုင်းပေးလို့ရတာမဟုတ်ပါဘူးကျူတင်မဲဆိုပြီးတော့ပေးခိုင်းလို့ရှိရင်ဒါစီကံစီမင်းနဲ့ညီညွတ်ရဲ့လားဆိုတော့လေ့လာဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ကိုပေးတဲ့လိုက်တဲ့ကျူတင်မဲတွေဆိုတာကိုဖီယောဖန်းတို့လည်းမဖြစ်သွားတာလည်းရှိနိုင်တယ်။နောက်ပြီးတော့လည်းကိုပေးလိုက်တဲ့ကျူတင်မဲတွေဆိုတာအဟောတိကံလုံးဝပျောက်သွားတာတွေလည်းဖြစ်နိုင်ပါတယ်။ဒါကြောင့်ကိုကျူတင်မဲဆိုတာပေးပိုင်ခွင့်ရှိမှပေးရတယ်ဆိုတော့စီမင်းစီကံတွေကိုအရာသတ်မှတ်ထားတာကိုတော့သိရှိအောင်လို့ကျမတို့ကိုယ်စားလှယ်နဲ့အောင်နိုင်ရေးအဖွဲ့ကလည်းစူးစမ်းပြီးတော့လုပ်ပေးပါပါပြည်သူကလည်းလေ့လာပါနောက်ပြီးတော့ရှင်းရနေနိုဝင်ဘာလ၈ရက်နေ့ဆိုရင်ကိုယ်တိုင်သွားပြီးတော့မဲယုံမှာမဲပေးပါမဲကိုမှန်မှန်ကန်ကန်ပေးဖို့စူးစမ်းပါ မဲပေးတဲ့ခါကျရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးအလံမမဲပေးပါကျမတို့ဟာကိုယ်စားလှယ်တယောက်ချင်းကိုရွေးနေတာမဟုတ်ပါဘူးအစိုးရတစ်ခုကိုရွေးနေတာဖြစ်ပါတယ်အစိုးရဖွဲ့နိုင်တဲ့အဖွဲ့ဆိုလို့ဒီနိုင်ငံမှာဆိုရင်အမှန်ပြောရမယ်ဆိုရင်ပါတီနှစ်ပါတီပဲရှိပါတယ်အဲ့တော့ကျမတို့ပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဖွဲ့နိုင်ဖို့အတွက်မဲပေးကြပါလို့ကျမအညီနဲ့မေတ္တာရခံချင်ပါတယ်တက်တက်ကြွကြပေးပါမှန်မှန်တန်တန်ပေးပါတတိရှိရှိနဲ့ပေးပါကျမတို့ဟာဒီသူကိုချိန်ချောက်ပြီးတော့လည်းမင်းမတောင်းပါဘူး။မလုံးပေးပြီးတော့လည်းမင်းမတောင်းပါဘူး။မှန်ကန်တဲ့တည်နိုင်တဲ့ဒီသူအကျိုးအတွက်တတ်နိုင်ဆုံးကျမတို့ကြိုးစားပါမယ်ဆိုတဲ့ဂတိကိုပဲပေးပြီးတော့ဒီသူရဲ့အမဲတွေကိုတောင်းခံတာဖြစ်ပါတယ်။ This day
မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ကိုကိုကျွန်းပြည်သူတွေကိုအမှားစကားပြောကြားချက်တွေကိုကောက်နှုတ်တင်ပြပေးခဲ့တာပါရှင်။